အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရလက်ထက်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပထမဆုံးလှုပ်ဆောင်ချက်တစ်ခုနဲ့စတင်လိုက်ပြီးဖြစ်ပါတယ်။ဒီလိုစတင်လိုက်တဲ့အချိန်မှာပဲတက်မတော်တာလွတ်တော်ကိုစလဲရီကကန့်ကွက်တာနဲ့လည်းရင်ဆိုင်ခဲ့ရပါတယ်။ကန့်ကွက်တဲ့အထက်မှာပါတဲ့တက်မတော်တာကိုစလဲတဲ့ဦးကတော့ဖွဲ့စည်းပုံပြင်ဆင်ဖို့ကိုကန့်ကွက်တာမဟုတ်ပဲလှုပ်ထုံလှုံနေကိုကန့်ကွက်တာရာဖြစ်တယ်လို့ပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်မမေခါကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးမကွေးတိုင်းမဲဆန္ဒနယ်အမှတ်လေးက NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကဒီကနေ့ကျင်းပတဲ့ပြည်အောင်စုလွှတ်တော်အစည်းအဝေးမှာအရေးကြီးအဆိုတစ်ရက်အနေနဲ့တင်သွင်းခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေစိုးလင်စွာပြင်ဆင်နိုင်ရေးအတွက်ဥပဒေပြင်ဆင်ရေးကော်မတီတစ်ရက်ဖွဲ့ဖို့အဆိုတင်သွင်းတာဖြစ်ပြီးလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီစံနှုန်းနဲ့မကိုက်ညီတာတွေပါနေတာကြောင့်ပြင်ဆင်ရေးကိစ္စတင်ပြရတာဖြစ်တယ်လို့ဦးအောင်ကြည်ညွန့်ကပြောဆိုသွားပါတယ်
။ဒီမိုကရေစီစံနှုန်းများနဲ့ညီညွတ်ချင်းမရှိသေးတဲ့ပြဋ္ဌာန်းချက်တွေရှေ့နောက်ညီညွတ်ချင်းမရှိဘဲကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေပြည်တွင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်တဲ့ဒီမိုကရေစီပြည်တော်စုထူထောင်ရေးအတွက်အဟံအတားဖြစ်နေတဲ့ပြဋ္ဌာန်းချက်တွေပါတီစုံဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာအဟံအတားဖြစ်စေတဲ့ပြဋ္ဌာန်းချက်ဒီအပြန်အလှန်ထိန်းကျောင်းရမယ်ဒီမိုကရေစီမနိုင်ကြီး300အားတစ်ဖက်ဆောင်းနှင်းဖြစ်စေတတ်တဲ့ပြဋ္ဌာန်းချက်ဒီနိုင်ငံသားများရဲ့တန်းတူညီမျှမှုကိုအကာအကွယ်ပေးနိုင်ခြင်းမရှိတဲ့ပြဋ္ဌာန်းချက်များနဲ့ရွေးကောက်ပွဲများလွတ်လပ်၍တရားမျှတရေးကိုထိခိုက်နိုင်တဲ့ပြဋ္ဌာန်းချက်များရှိနေသေးတာကိုလေ့လာစီစစ်တွေ့ရှိရပါတယ
်ဒီမိုကရေစီစနစ်နဲ့တောင်းနိုင်ဖို့2008ဖွဲ့စည်းပုံအခြေခံဥပဒေမှာလိုအပ်ချက်တွေရှိနေတဲ့အပြင်2013ခုနှစ်က NLD ဦးဆောင်ပြီးလူမှုသဘောထားကောက်ခံနာမှာ69ရာခိုင်နှုန်းသောတိုင်းရင်းသားပြည်သူတွေကပြင်ဆင်လိုတဲ့ဆန္ဒရှိတယ်လို့လည်းဦးအောင်ကြည်ညွန့်ကထည့်သွင်းပြောဆိုသွားခဲ့ပါတယ်။ဒီအရေးကြီးအဆိုတင်ပြတဲ့အပေါ်တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မယ်ဆိုရင်ပြဋ္ဌာန်းထားတဲ့ဥပဒေနဲ့အညီလှုပ်ဆောင်ရမှာဖြစ်တဲ့အတွက်အခုအဆိုတင်တာမှာလှုပ်ထုံးလုံနည်းနဲ့မကိုက်ညီတာကြောင့်ကန့်ကွက်တာဖြစ်တယ်လို့ဦးဆောင်ကန့်ကွက်သူတဦးဖြစ်တဲ့ဗိုလ်မှူးချုပ်မောင်မောင်ကလွှတ်တော်အစည်းအဝေးအတွင်းမှာပြောဆိုသွားပါတယ
်။ကျွန်တော်တို့အခုလွှတ်တော်ကိုယ်စားလှယ်အားလုံးဟာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်195ဇယားလေးမှာပါတဲ့အတိုင်းဒါဂရိတ္တစာပြုထားကြသူတွေဖြစ်ပါတယ်။ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ထိမ့်ကာကွယ်ဆောင်ရွက်ပါမည်နိုင်ငံတော်ဥပဒေပြောင်းလဲလေးစားလိုက်နာပါမည်ဆိုပြီးတော့ဂရိတ္တစာပြုထားကြသူဖြစ်ပါတယ်။ဒီလိုနိုင်ငံတော်ရဲ့ဥပဒေပြည်ပတာဝန်ကိုအဓိကလှုပ်ဆောင်ကြတဲ့လွတ်တော်ကိုယ်စားလှယ်တွေဟာမိမိရဲ့လှုပ်ဆောင်ချက်တွေကိုဥပဒေနဲ့အညီဆောင်နိုင်ဖို့အတွက်ကိုများစွာအရေးကြီးပါတယ်။ဥပဒေကိုကျော်လွန်လှုပ်ဆောင်တာဥပဒေကိုလက်တလုံးညာလုပ်ပြီးတော့မှလှုပ်ဆောင်တယ်ဆိုလို့ရှိရင်တော့ပေါ်ထွက်လာမယ့်
ညီကုန်းချုပ်ပါညီကုန်းချုပ်ပါ
ပေါ်ထွက်လာမယ့်အကျိုးရလဒ်တွေကလည်းမန်ကန်ကောင်းမွန်မှာမဟုတ်ဘူးနဲ့အဂတိတရားတွေနဲ့မကင်းတဲ့အကျိုးရလဒ်တွေဖြစ်မှာပဲဒါကြောင့်မလို့ကျွန်တော်တို့ကတော့လှုပ်ထုံးလုံနေတဲ့အညီသာဆောင်းအသင့်ပါတယ်လှုပ်ထုံးလုံဒီကိုကျော်လွန်းတဲ့အမျိုးမလို့အသင့်မှာကြောင်းတင်ပြအပ်ပါတယ
်ဗမှုချုပ်မောင်မောင်ကအဲ့ဒီလိုတင်ပြပြီးတဲ့နောက်ပြောင်စုလွတ်တော်နာယကဥတီခွန်မြတ်ကထပ်မံရှင်းလင်းပြောဆိုခဲ့ပြီးတင်ပြချက်ကိုလွတ်တော်ကလက်မခံဘူးလို့လည်းပြောဆိုလိုက်ပါတယ်အဲ့ဒီလိုပြောပြီးချိန်မှာပဲတက်မတော်သားလွတ်တော်ကိုယ်စားလှယ်အားလုံးမတိတ်ထရက်တာကြောင့်ဥတီခွန်မြတ်ကအဲ့ဒါဘာသဘောလဲခမားလို့မေးပါတယ်အဲ့ဒီပေါ်တက်မတော်သားလွတ်တော်ကိုယ်စားလှယ်တွေဘက်ကပြန်ပြောတာကိုရုတ်တံထုံလွင့်ချက်မှာရှင်းရှင်းလင်းလင်းမကြားခဲ့ရပါဘူးအဲ့ဒီနောက် NLD လွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်လွှတ်တော်ဥပဒေချမ်းကော်မတီအတွင်းရေးမှူးလည်းဖြစ်တဲ့ဒေါက်တာမြတ်ညာနာဆိုကအခုလိုအဆိုတင်သွင်းတာဟာဥပဒေအရကောလှုပ်ထုံးလုံနည်းအရပါညညွတ်တယ်လို့ပြန်လည်ဆွေးနွေးခဲ့ပါတယ်။အဲဒီနောက်မတက်ရက်နေတဲ့တက်မတော်သားလှုပ်တော်ကိုယ်စားလှယ်တွေထိုင်ပေးဖို့လှုပ်တော်နာယကကပန်ကြားပြောဆိုပြီးကန့်ကွက်သူရှိတဲ့အတွက်စက်ခလုံးနှိတ်ကမဲခွဲဆုံးဖြတ်ပြီးတဲ့နောက်ရလက်ကိုနာယကဥတီခွန်မြတ်ကအခုလိုကြေညာသွားခဲ့တာပါ
။အဆိုထောက်ခံမဲ394မဲကံကွယ်ဆန္ဒမဲ18မဲဂျားနေမဲ3မဲဖြစ်ပါတယ်ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်စုစုပေါင်း659ဦးရှိတဲ့အတွက်3ပုံ2ပုံက219ဦးဖြစ်ပါတယ်ထောက်ခံသူ3ပုံ2ပုံနဲ့အထက်ရရှိတဲ့အတွက်ဦးအောင်ကြည်ညွန့်ရဲ့အရေးကြီးအဆိုကိုလွတ်တော်ကလက်ခံဆွေးနွေးရန်တဘောတူအတည်ပြုကြောင်းကြေညာပါတယ်
ဒီအဆိုကိုဆွေးနွေးမဲ့သူတွေအနေနဲ့ဇန်နဝါရီလ31ရက်နေ့နောက်ဆုံးထားစာရင်းသွင်းဖို့လွှတ်တော်နာယကကပြောဆိုလိုက်ပြီးလာမယ့်ဇန်နဝါရီလ1ရက်နေ့မှာပြည်တော်စုလွှတ်တော်အစည်းအဝေးတွေပြန်လည်ကျင်းပသွားမယ်လို့ကြေညာသွားခဲ့ပါရှင်
မမီခတင်ပြသွားပါရှင်ခုတစ်ဆက်တည်းဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဆိုင်တဲ့သတင်းနောက်တစ်ပုဒ်တင်ပြပါောင်းမယ်ပြည်တော်စုလွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေစောလင်စွာပြင်ဆင်နိုင်ရဲ့အတွက်ပူးပေါင်းကော်မတီတရက်ဖွဲ့စည်းရေးအဆိုကို NLD ပါတီကတင်တွင်းသားနဲ့ပတ်သက်ပြီးအဲ့ဒီအဆိုတင်တွင်းပုံအပေါ်တက်မရော်ဒါလွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်တာနဲ့ပတ်သက်ပြီးတော့အမြင်အမျိုးမျိုးရှိနေပါတယ်ဒီအမြင်တွေကတော့ VOA မြန်မာပိုင်းရဲ့တင်ဒင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီကနေ့တင်ပြတဲ့အရေးကြီးဆိုတဲ့ပတ်သက်ပြီးကမ္ဘောဒါလွတ်တော်ကိုယ်စားလှယ်တဦးကဒါဟာလုံထုံးလုံနည်းနဲ့ကိုက်ညီမှုမရှိကြောင်းတင်ပြခဲ့တဲ့အပေါ်မှာမတူကွဲပြားတဲ့အမြင်တွေရှိနေတာပါမြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွတ်တော်ရှေ့နေဦးသိန်းတန်းဦးကဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆိုရင်ကမ္ဘောဘက်ကတင်ပြချက်ဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်းစနစ်ပါအချက်တွေနဲ့ကိုက်ညီကြောင်းအခုလိုပြောပါတယ်
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နေတယ်ဆိုရင်နော်ဒီ20ရာနှုန်းသောဒီလွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့ဥပဒေကြမ်းတရားတင်ပြရတယ်နော်အဲ့ဒီဥပဒေကြမ်းမှာဘာမှမပါဘူးနော်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စတခုလည်းပဲရှိရတယ်ညီလာတကြတရားမှာအဲ့အဲ့ဒါတော့ဟုတ်တယ်ကဟုတ်တော့ကပြောတာပူပေါင်းကော်မတီဖွဲ့လို့မဟုတ်ဘူးဒါကဖွဲ့စည်းပုံခြေအောက်တွေမျိုးတွေဒီထဲနဲ့တော့ရမှာပဲနော်ဒါမဲ့မျိုးသားမျိုးစုဖွဲ့စည်းကဟိုခြေရေပြင်းပြင်းဖြစ်စီရင်တော့ပူပေါင်းကော်မတီတင်ပြတယ်လို့ဖြစ်နိုင်တာပေါ့နော်
တရားလွတ်တော်ရှေ့နေဦးမမောင်ဝင်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပထမအခြေလမ်းဖြစ်တာကြောင့်ဒီဆိုတင်ပြချက်ဟာလုံထုံးလုံနည်းနဲ့ကိုက်ညီမှုရှိတယ်လို့မြင်ကြောင်းပြောပါတယ်။
လုံထုံးလုံနည်းနဲ့ဟိုဟာကိုက်ညီပါတယ်။ဟောအဲ့ဒီအဆင့်ကိုတွားဖို့အတွက်ဒါပနာမကြီးဟာဖွဲ့စည်းပုံခြေအဥ်ရဲ့ပြင်ဆင်ဆိုတင်မှုဖွဲ့လိုက်တဲ့အဖွဲ့ပါပဲ။ဒီပကကန့်ကွက်တာကတော့စောတယ်လို့ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဘာလေးပြင်မယ်ဆိုတာကိုသူတို့ဆိုပြုတ်လာတဲ့အချိန်ကျတော့မှကန့်ကွက်လို့ရပါတယ်ကန့်ကွက်ခြင်းပေါ့နော်ဒီပနာမဒီဥစ္စာဒါဖွဲ့စည်းပုံခြေအဥ်ပဲပြင်းရင်းမပြင်းရင်းဆိုတဲ့အပိုင်းလေးစပြီးတော့ဟိုခြေလမ်းဖလီကားတစ်ဖြစ်တဲ့အဆင့်နဲ့ရှိသေးတာကိုကန့်ကွက်တာတော့တက်ကတော့နည်းနည်းလေးဆန်းနာတိုးတယ်လို့ထင်ပါတယ်ဟုတ်ကဲ့
နိုင်ငံရေးလေးလာတုံးသက်သူဒေါက်တာရမျိုးသိန်းကတော့နှစ်ဖက်စလုံးကလုံထုံးလုံနည်းနဲ့ကိုက်ညီမှုရှိကြောင်းတုံးသက်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုနှစ်ဖက်စလုံးကလိုလားတယ်ဆိုရင်လုံထုံးလုံနည်းအပေါ်မှာအငင်းမပွားပဲပူးပေါင်းဆောင်ရွက်တင်ကြောင်းပြောပါတယ
်ဟိုဒီပူးပေါင်းကော်မတီထဲမှာအဲ့ဒါဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကသူ့တို့ကိုယ်စားလှယ်ပါမယ်တက်မတော်သားလူတို့ကိုယ်စားလှယ်ပါမယ်တိုင်းသားဒီသူ့တို့ကိုယ်စားလှယ်တွေပါမယ်နောက်ပြည်တော်စုဆိုင်ရာလေဖွဲ့စည်းပါတီကသူ့တို့ကိုယ်စားလှယ်ပါမယ်အားလုံးပါဝင်တဲ့ပူးပေါင်းကော်မတီတရက်ကိုဖွဲ့စည်းဖို့ကြည့်ရတယ်လို့ကျွန်တော်အမြင်တယ်။အဲ့ဒီအပေါ်မှာဟလာဒီဟိုတက်မော်တာဒီလူတော်ကိုယ်စားလှယ်တွေကဒါဟာလုံထုံးလုံနည်းနဲ့မညီဘူးဆိုတဲ့ဘက်ကနေပြီးတော့အမြင်တော်တာကွဲလွဲတယ်လို့ကျွန်တော်အဲ့ဒီတုံ့ပြန်တယ်။ဒီအမြင်တော်တာကွဲလွဲမှုကိုနှစ်ဖက်အကြားမှာနှိမ့်နိုင်ရှုံးပြီးတော့အဖြေရှာနိုင်တဲ့ဇိုင်းတော်တစ်ခုပေါ်လာနိုင်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့နှစ်ဖက်အကြားမှာသဘောထားတင်မှတ်မှုတွေထိခိုက်ပြည့်မှုတွေဆက်ပြီးတော့ဖြစ်နေမယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းလဲတော့ကိုတော့ဖွဲ့စည်းပုံအခြေခံဥပဒေအကျတဲ့ကိုကျော်လွှားနိုင်ဖို့အတွက်မှာရောခံတာဖြစ်လာမှာကိုစိုးရိမ်ပြရှိတယ်
။ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာပူးပေါင်းကော်မတီဖွဲ့စည်းရေးအစိုးကိုဆက်လက်ဆွေးနွေးရေးအတွက်ဆက်ကလုတ်သုံးပြီးလျှို့ဝှက်မဲခွဲဆုံးဖြတ်ရမှာမဲမပေးသူ189ဦးရှိခဲ့တာကြောင့်တက်မော်တာလွှတ်တော်ကိုယ်စားလှယ်တွေအားလုံးမဲမထည့်ကြဘူးလို့သုံးသပ်တာတွေရှိပါတယ်။ဒီအခြေအနေပေါ်မှာဒေါက်တာရံမျိုးသိန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ဟိုကျွန်တော်ဆိုရင်လားတခုကတော့နော်တက်မော်တာလွတ်တော်ကိုယ်စားလှယ်တွေကမဲခွဲတဲ့နေရာမှာမဲလုံးဝမပေးခဲ့တာကိုကြည့်ရင်သူကလုပ်ငန်းစဉ်ကြီးထဲမှာပူးပေါင်းပါဝင်မှာမဟုတ်ဘူးလို့အချက်ပြလိုက်တာများဖြစ်မလားလို့တော့ကျွန်တော်အစိုးရနေဟိုကတကယ်လို့ဟလာဒီပူးပေါင်းကော်မတီတရက်ကိုဖွဲ့စည်းပြီးတော့ဟလာပြည်တော်စုလွတ်တော်ကဆောင်ရွက်တဲ့အချိန်မှာတက်မော်တာလွတ်တော်ကိုယ်စားလှယ်တွေကပူးပေါင်းပါဝင်တာမျိုးမလုပ်ကြဘူးနော်ပူးပေါင်းပါဝင်လို့ငင်းဆန်တာမျိုးဖြစ်လာရင်ပို့ပြီးတော့ထိတ်ကြိုက်တွေ့လာမယ်ပို့ပြီးတော့တင်းမာမှုတွေဖြစ်လာမယ်ဆိုရင်ဒီအရှက်ဖက်ခေါင်းဆောင်တွေနဲ့ဆက်ဖက်ခေါင်းဆောင်တွေချားမှလည်းကြုံကြည့်မှုထားနိုင်မှုတိဆောက်ရေးဟာပို့ပြီးတော့ဆုံးယုံလာနိုင်စရာရှိတယ်လို့မြင်တယ
်ဒီလိုအခြေအနေတွေကြောင့်ပူပေါင်းကော်မတီမဖော်ဆောင်ခင်မှာအရှက်ဖက်ခေါင်းဆောင်တွေနဲ့ဆက်ဖက်ခေါင်းဆောင်တွေအချားမှဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ညှိနှိုင်းဆွေးနွေးပြီးသဘောတူညီချက်တရရအောင်အရင်ဆုံးဆောင်ရွက်ဖို့ရည်တကြီးလိုအပ်နေကြောင်းဒေါက်တာရံမျိုးသိန်းကတုံ့သက်ပါတယ်